လက်ဗရောင်းထောင်အရင်နဲ့ပတ်သက်လို့တရုတ်တန်ရုံရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားတဲ့တက်ကြွလှုပ်ရှားသူ၃ဦးကိုတကုံမြို့နယ်တရားရုံးကနိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905အပါအဝင်ပုံမှန်9ခုနဲ့တရားစွဲဆိုပြီးအင်းစိန်ထောင်ကိုပို့ခဲ့တယ်လို့တရားရုံးကိုတယောက်သူတွေကပြောပါတယ်။လက်ဗရောင်းထောင်မှာလည်းတပိတ်စခန်းဖွင့်ထားတဲ့ဒေသခံတွေကိုလူစုခွဲပေးဖို့အာဏာပိုင်တွေကတောင်းဆိုနေပြီးမိသက်ကားတွေနဲ့လုံခြုံရေးအင်အားအပြည့်ချထားတယ်လို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းခြေဆိုင် VOE သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ဒီဇင်ဘာလ29ရက်နေ့ကတရုတ်တန်ရုံရှိကိုသွားပြီးဆန္ဒပြဖို့ကြိုးစားကြတဲ့ရာနဲ့ချီရှိတဲ့အင်အားစုတွေတဲကမတ်နော်အုံးလှဘိုးကြီးအောင်နေမျိုးစဉ်ဒေါ်စိန်ထွေးတို့၃ဦးကိုတကုံတရားရုံးကနေပုံမှန်9ခုနဲ့တရားစွဲဆိုခဲ့ပြီးအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ဆိုပြီးတရားရုံးမှာတောရောက်နားထောင်ခဲ့တဲ့နိုင်ငံရေးအကျဉ်းသူဟောင်းမတ်တန်နာကဆိုပါတယ
်ပုံမှန်အလုံး9ခုနဲ့တရားစွဲဆိုပြီးခုအင်းစိန်ထောင်ကြီးချုပ်ကိုပို့လိုက်တယ်ခုလောလောဆယ်၃ရောက်ကိုနေမျိုးစဉ်ရတော့စိန်ထွေးရတော့တော့လာရေပေါ့နော်အဲတရားရုံးမှာကြားရတာတော့ကျန်တဲ့၄ယောက်နာမည်တွေကိုလည်းကြားတယ်ဒါမှမဟုတ်၄ယောက်တရားတင်ထွပိုင်ပါတယ်ပေါ့နော်ကိုတင်ထွပိုင်ပါတယ်ကိုတန်းစီနောက်ပြီးတော့ကိုတန်းစီဘယ်ရန်ဆိုတာပါတယ်နောက်တစ်ခါဒေါက်တာမြတ်မှုခိုင်ပါတယ်ဒေါ်ဆန်းဆန်းမြင့်တောင်တကုံဆိုတာပါတယ
်ဒီထဲမှာတရားစွဲဆိုခံထားရတဲ့နောက်ထပ်၄ဦးထဲမှာပါတဲ့ကိုတန်းစီကတော့သူကလည်းရဲစခန်းကလာဖို့အတွက်ဖုံးဆက်နေကြောင်းနဲ့သူတို့ဆန္ဒပြတာဟာလက်ပရောင်းရေးကိုဖြည့်ရှင်းပေးဖို့တောင်းဆိုခဲ့တာဖြစ်ကြောင်းပြောပြပါတယ်
။လက်ပရောင်းကိစ္စကလည်းအရေးကြီးဆောင်ရွက်ခြင်းမရှိဘူးပြစ်ခတ်တဲ့လူနဲ့အမေတည်းရဲ့လူနဲ့သူတို့အရေးမရှိဘူးဒေါက်ကဝင်းပြည်တဲ့ကိစ္စကလည်းသူတို့ကအခုဒီရတာမှာဘယ်သူပြစ်လို့ပဲဟာမိတ်ပြေးတာလည်းအခုချိန်ထိမရှိကြခြင်းဒီဆန္ဒပြတဲ့လူတွေကတော့သူတို့ကလက်ကွပ်နေရဆိုတာကတော့ဗျာအခုနောက်လို့ပေါ့မတရားဘူးပေါ့နော်ဒါဥပဒေကမတရားဘူးလို့ကျွန်တော်ကရှင်းတာပေါ့နော်
တရားစွဲဆိုခံရတဲ့သူတွေနဲ့ပတ်သက်လို့အာမခံပေးလို့မရအောင်လုပ်ထားတဲ့အတွက်ဥပဒေကြောင်းအရတရားမျှတမှုမရှိဘူးဆိုပြီးတရားလွတ်တော်ရှေ့နေဦးရောဘတ်ဆောင်းကဆိုပါတယ်။
အဲ့ဒီအရင်မှာအာမခံပေးလို့မရအောင်ဆိုပြီးတော့905ခါစီတတ်လိုက်တာ။တကယ်တမ်းပြောမယ်ဆိုရင်တော့ငြိမ့်စုတီဥတွေပုံမှန် section အုပ်နဲ့လုံလောက်ပါရဲ့သားနဲ့အခုလိုဆန္ဒဖော်ထုတ်မှုတရားကိုအာမခံပေးလို့မရအောင်ပုံမှန်တွေတတ်တာတော့ဒါအစပြိုးတဲ့ကောင်ကတရားမျှတမှုမရှိဘူးပေါ့အမှုကိုပြည်စုံစွာတိစောက်ပြီးတော့ရုပ်တည်တရားစိုးရမယ်တာကောင်ကတရားစွဲဖွဲ့ကြီးဖြစ်တဲ့ရဲတပ်ဖွဲ့ရဲ့တာဝန်ပဲဟိုလူငယ်တဲ့အကြမ်းပွဲတော့လည်းမြန်မာနိုင်ငံတော်အလံကိုသူ့နာအကြမ်းကွင်းသားမှာပြီးရှုံးတော့5000ကျပ်ပြီးတော့ပြန်လွတ်တယ်ပေါ့နော်ခါရနဲ့မရှိတော့ဖြစ်ခဲ့တဲ့တရုတ်နိုင်ငံပန်ယုံအနီးမှာအလက်တဲအလံကိုပြီးရှုံးတော့လူတွေကိုဖမ်းပြီးတော့တရားစွဲဆိုခဲ့တယ်အခုလည်းတခါတရုတ်တန်ရုံရှိမှဖြစ်ရကောင်းလားဆိုပြီးတော့တရားစွဲဖို့ပြန်လာလို့တွေ့ရတယ်။မဖြစ်သေးဘူးတော့ဗျာ။တရုတ်နိုင်ငံတရုတ်တန်ရုံနဲ့ပတ်သက်လို့ရှိရင်လက်မခံဘူးအရေးကြီးတဲ့သဘောတွေဖြစ်လာတယ်
။လက်ပလောင်းမှာတော့မြေယာသိမ်းခံထားရတဲ့ဒေသခံတွေကမြန်မာဝန်ပေါင်းခြံစည်းရိုးခတ်ထားတဲ့ဂိုက်90ခန့်အကွာမှာတပိတ်စခန်းဖွင့်ပြီးဆန္ဒပြနေကြပါတယ်။မနေ့ကတော့ခြံစည်းရိုးတွေကိုဖျက်ပြီးသူတို့လယ်မြေတွေကိုပြန်ပေးဖို့အတွက်တောင်းဆိုနေကြတာပါ။အာဏာပိုင်တွေဘက်ကဒီကနေ့မနေ့ပိုင်းကလူစုခွဲဖို့ပြောဆိုနေပြီးမိသက်ကားတွေနဲ့လုံခြုံရေးအင်အားတွေညနေပိုင်းမှာတိုးချဲ့ချထားမှုတွေရှိတယ်ဆိုပြီးဆယ်တဲရွာကဒေသခံတူကဆိုပါတယ
်ဘေးစကန်အခြေအနေကခုနောက်ဆုံးချိန်နေရသည်ကျမတို့နဲ့မြန်မြန်ချင်းဆိုင်ပေါ်တော့အာနာပိုင်ဒီကကအခုလောလောဆယ်မှာမိသက်ကားတွေနဲ့ရက်စီကားတွေဟောချထားလာတယ်ပြည်အင်အားတော်တော်များများနဲ့ထပ်ချထားတယ်မှာဒီမှာမနေ့ကတော့ပေါ်တော့စပီကာနဲ့အော်ပြီးတော့လူစုဆွေးဆိုင်ရလို့ရှိတယ
်လက်ပရောင်းရေးနဲ့ပတ်သက်လို့ပြည်တွင်းပြည်ပတက်ကြွလှုပ်ရှားသူတွေနိုင်ငံရေးအဖွဲ့အစည်းတွေအရက်ဖက်အဖွဲ့အစည်းတွေအပြင်အမေရိကန်နိုင်ငံကလည်းတေးချာစွာစုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့တောင်းဆိုနေတာပါ